ဗင်နီဇူလာတက်ခံရင်ရာစုတွေနဲ့ဆွေးနွေးဖို့နဲ့လွတ်တော်ရွေးကောက်ပွဲတွေအချိန်ဆကျင်းပဖို့အသင့်ရှိနေတဲ့ကြောင်းသမ္မတနီကိုလတ်စ်မာဒူရိုကဒီနေ့ပဲပြောလိုက်ပါတယ်။ဗင်နီဇူလာနိုင်ငံအကျိုးအတွက်တွဲဆုံဆွေးနွေးဖို့ဆန္ဒရှိတဲ့ကြောင်းရုရှားသတင်းဌာန RIA နဲ့မေးမြန်းခန်းမှာပြောဆိုလိုက်တာပါ။ဒါပေမဲ့လည်းသမ္မတသည့်ရွေးချယ်မဲ့ရွေးကောက်ပွဲကတော့2025ခုနှစ်မတိုင်ခင်ကျင်းပမှာမဟုတ်ကြောင်းပြောဆိုခဲ့ပြီးအတိုက်ခံတွေအများစုနဲ့ထိန်းချုပ်ထားတဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌဝမ်ကွာယီတိုရဲ့တောက်ဆိုချက်ကိုပယ်ချခဲ့ပါတယ်။ပြီးခဲ့တဲ့2018မေလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအတိုက်ခံကိုယ်စားအများစုဝင်ဝင်မရတာဓမ္မမောင်ရဲ့လက်ပိတ်မောက်ခဲ့ကြတာကြောင့်မာဒူရိုတချို့ပြန်ရွေးကောက်ခံခဲ့ရတာဥပဒေနဲ့မညီကြောင်းလွတ်တော်ကကြေညာခဲ့ပြီးတဲ့နောက်လွတ်တော်ဥက္ကဋ္ဌကွာယီတိုကယာယီသမ္မတဖြစ်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာခဲ့တာပါ။နနက်ခိုင်တပ်ဖွဲ့တွေလူထုဘက်ကယက်တီလာအောင်ငင်းငင်းချင်းချင်းနဲ့တောက်ဆူဆန္ဒပြပွဲတွေဒီနေ့မိုးလယ်ပိုင်းမှာနှစ်နာရီကြာကျင်းပသွားဖို့လဲအတိုက်ခံခေါင်းဆောင်ကတိုက်တွန်းထားပါတယ်။မာဒူရိုဦးဆောင်တဲ့ဆိုရှယ်လစ်ဆွေးရကိုဆန့်ကျင်ပြီးအတိုက်ခံလှုပ်ရှားမှုကိုပူးပေါင်းလာမဲ့စစ်သားတွေကိုအရေးမြူပဲလူငင်းချမ်းသာဝင်ပေးဖို့လဲကန့်လန့်ထားတာပါ။မနေ့ကအမေရိကန်ရုပ်သံ CNN နဲ့မြန်မြန်ကမှာတော့ငင်းချက်တဲ့အတွင်းကူပြောင်းမှုတွေနဲ့နောက်ဆုံးမှာလွတ်လပ်တဲ့ရွေးကောက်ပွဲတွေကျင်းပနိုင်မဲ့အခွင့်အလမ်းတွေရှိနေစေဖြစ်တဲ့အကြောင်းယာယီသမ္မတဖြစ်ကြေညာထားတဲ့ကွာယီတို့ကပြောဆိုထားပါတယ်။